အာဇာတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေရှိနေတာကြောင့်ရခိုင်ပြည်သူတွေကစိုးရိမ်မကင်းဖြစ်နေကြတယ်ဆိုတော့တင်ပြထားပါတယ်ဒီအကြောင်းကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာပ
ါရခိုင်ပြည်နယ်ဘူးဒီထောင်နယ်မောင်တော်မြို့နယ်မြောက်ပိုင်းနေရာတချို့မှာ ERSA အကြမ်းဖက်အဖွဲ့တွေအခြေချလာကြပြီးဒေသခံတွေနဲ့နေစဉ်လူမှုဘဝတွေကိုနှောက်ယှက်ဖျက်ဆီးတပ်ဖြတ်တာတွေရှိလာနေတာကြောင့်ဒေသခံတွေကြားစိုးရိမ်နေကြတယ်လို့မောင်တော်ဒေသခံမွတ်စလင်တဦးကပြောပါတယ်
မောင်တော်ဘက်မှာအဲဒီလိုမျိုးဒီကားကြီးမိရှိုးလိုက်ပြန်ပဲဆွဲလိုက်အဲလုံနေတဲ့ဟာတွေကိုတွေ့ရတဲ့အခါကျတော့အစာရဲတော်လာလှုပ်ရှားမှုတွေကိုမြင်တဲ့အခါကျတော့ဒီဒီကစိုးရိမ်ရတာပေါ့တပတ်ကလည်းအဲမြန်မာတပ်မတော်ကလည်းဖြစ်ကြောင်းဒီထွက်လာတော့ဆိုက်ပွဲဖြစ်မှာလို့နော်ဒီလိုမျိုးကြားညံ့မှာလို့ဆိုတာကိုစိုးရိမ်ရတာပေါ့စိုးရိမ်ကြတာပေါ့ဒီက
ERSA အကြမ်းဖက်အဖွဲ့တွေဟာအထူးသဖြင့်မွတ်စလင်လူမျိုးတွေကိုဖမ်းဆီးတပ်ဖြတ်ပြန်ပေးဆွဲတာတွေတွေ့နေရသလိုဒီအပိုင်းတွင်းမှာပဲဘူးဒီတောင်မြို့နယ်မွတ်စလင်လှေသမားတဦးကိုတပ်ဖြတ်ခဲ့တာကြောင့်မွတ်စလင်ဒေသခံတွေကြားပိုဆိုးရိမ်နေရတယ်လို့လည်းမောင်တော်မြို့နယ်ကမွတ်စလင်တဦးကပြောပါတယ
်အခုပထမချက်ကကျွန်တော်ပြောမှဆိုရင်ဒေသခံဆိုးရိမ်ရတာကဒီရိုဟင်ဂျာတွေကပိုပြီးတော့ဆိုးရိမ်ရတာဒါကြောင့်လဲဒီကအာသာကဒီအခြားတိုင်းရင်းသားဆိုတဲ့ကောင်းတယ်သွားပြီးတော့လောက်တာရှင်ကြည့်ဒီလူညာဒီဘယ်တက်တာဖြတ်တာအဲ့မကြသေးဘူးဗျာဒီကျွန်တော်တို့နှစ်ရက်သုံးရက်ပဲရှိတယ်ကိုလည်းကြားနေကြမှာပဲမင်းကြောင်းကောင်းတွေနော်ဘူးကြည့်တော့အဲကတိုးတွေတူကတိုးတိုက်ကလူတူဘူးနော်အသက်68နှစ်ရှိတယ်သူ့ကိုညာကတိုးတိုက်ဖို့ဆိုပြီးတော့ခေါ်သွားပြီးတော့နော်လူနှစ်ယောက်ကအဲ့လိုမျိုးသူကိုဟိုအနာမပါဝနဲ့တရားတန်ချက်မပါဝနဲ့အဲ့လိုမျိုးဆက်သွားတယ်မြေချောင်းတက်မှာမျောပလိုက်တယ်ဗျာတစ်ချက်နော်ဒါအာသာရဲ့လုံရက်ကသိချင်တယ်ဗျာ
ရခိုင်လက်နက်ကအေးအေးအဖွဲ့ဘက်ကတော့အချမ်းဖက်အဖွဲ့တွေနဲ့လုံရက်တွေကိုစောင့်ကြည့်နေတာကြောင့်ပြည်သူတွေအနေနဲ့စိုးရိမ်မှုမလွန်ကဲချဖို့နဲ့လိုအပ်ရင်လိုအပ်သလိုလှုပ်ဆောင်သွားမှာဖြစ်တယ်လို့လဲရခိုင်လက်နက်ကအေးအေးအဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ်
ဒီဘူးဒီတော်မောင်တို့ဘက်ကဒီအချမ်းဖက်အဖွဲ့အစည်းတွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဘက်ကတော့ဒီဖြစ်ဖို့တိုးတက်မှုအားလုံးကိုဒါကျွန်တော်တို့ဟိုတေးတေးချာချာစောင့်ကြည့်နေတယ်ကျွန်တော်တို့အနေနဲ့ဒီကျွန်တော်တို့ထိန်းချုပ်ထားတဲ့ဒေသတွေမှာရောနောက်ဒီတခြားဒီဘူးဒီတော်မောင်တို့ဒေသကဟိုနေမြေတွေအားလုံးမှာကျွန်တော်တို့ကတော့ဒီဖြစ်ပေါ်လာနိုင်တဲ့အခြေအနေတွေအလုံးကိုကျွန်တော်တို့အနီးကစောင့်ကြည့်နေတာပေါ့နော်။ဒါကြောင့်မလို့ဒီပြည်သူတွေအနေနဲ့ကလည်းပဲဒါစိုးရိမ်မလွန်ကြဖို့တော့လိုတာပေါ့ဗျာ။ဟိုတချို့ကိစ္စတွေမှာတချို့ဒီအကြမ်းဖက်အဖွဲ့အစည်းတွေကနေပြီးတော့ရည်ရွယ်ချက်ရှိရှိနဲ့သူတို့ဘက်ကလုံနေတာတွေရှိတယ်။အကြမ်းဖက်အဖွဲ့အစည်းတွေကိုအားပေးအားမြောက်ပေးနေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရှိတယ်။ဟိုဒါကြောင့်မလို့ဒီအရင်နဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့ဒါ ULAA အနေနဲ့ကတော့ကျွန်တော်တို့ဒါအမြဲတမ်းတတိထားပြီးတော့စောင့်ကြည့်နေတယ်လိုအပ်ရင်တော့လိုအပ်သလိုကျွန်တော်တို့ဘက်ကခိုင်ပြေဆောင်ရွက်သွားမှာဖြစ်တယ်လို့ပဲကျွန်တော်ကအဲ့လိုပဲပြောချင
်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကန် AA အဖွဲ့တို့နားလည်မှုနဲ့အပြစ်ရထားတာကြာလာတာနဲ့အမျှ ERSA အဖွဲ့တွေရဲ့လှုပ်ရှားမှုတွေဟာလည်းဘူးဒီတောင်မောင်တော်ဘက်တွေမှာပြန်ပြီးတွေ့လာရတာလည်းဖြစ်ပါတယ်ဒါပြင်ဒီအပိုင်းအတွက်မှာပဲရသေးတောင်မြို့နယ်မှာတာဝန်ချက်နေတဲ့အလဲတန်းပြဆရာမတူရွာပြင်မှာတက်ဖြတ်ခံရတာကြောင့်ဝန်ထမ်းတွေနဲ့ဒေသခံတွေကြားစိုးရိမ်မှုတွေလည်းမြင့်တက်နေတာပါဆရာမအသက်ခံရတာနဲ့ပတ်သက်ပြီးတော့တရားခံဘယ်သူဆိုတာမသိရသေးတာလည်းဖြစ်ပါတယ်